အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ကမ္ဘာတလွှာကူးစက်ပြန့်နှံ့နေတဲ့ COVID-19 ရောဂါအတွက်ထိရောက်တဲ့ကုသဆေးရီကာကွယ်ဆေးရီထုတ်နိုင်ဖို့စူးစမ်းနေတာဘယ်အချိန်နဲ့ရောက်နေပါပြီလဲ။ယူတာပြည်နယ်ဘရီကန်မန်တက္ကသိုလ်ကအနုစည်းဝပေးတာဘွဲ့လွန်ကျောင်းသူမတ်ခင်ဇာဝင်းပြည်ကိုမင်းမြန်ပြီးတင်ပြပေးပါပ
ါ။ကုသဆေးရီမှာဆိုရင်တော့နောက်ဆုံးသိတဲ့ဟာက dexameter ဆုံးဆိုတာသူအယောင်ကြစီပေါ့နော်အယောင်ကြစီကိုဒီ emergency use authorization ဆိုတဲ့ဟာပေးထားတယ်ပေါ့နော်အဲ့ဒါကသူပြိုင်ထန်ယောဂသမားတွေကိုစုပ်ယောင်တဲ့ဟာကိုတတ်ပါစေအောင်လို့သူကအဲ့ဒီဟာကိုချပီးအယောင်ချပီးတယ်ဆိုတဲ့ဟာပေါ့နော်အဲ့ဒီဟာကုသဆေးနေရာမှာနောက်ဆုံး update လုပ်ထားရှိပါတယ်ကာကွယ်ဆေးဟာဆိုလို့ရှိရင်တော့ Johnson & Johnson တို့US အခြေစိုက်ကုမ္ပဏီကြီး9ခုပေါ့နော်အဲ9ခုမှာသူတို့ကာကွယ်ဆေးအနေနဲ့ထုတ်နေတယ်ဆိုတော့အဲ focus လုပ်ထားပါတယ်အခု
American နိုင်ငံမှာဒီဆေးရုံတွေတော်တော်များများမှာ Remdesivir ဆိုတဲ့ဆေးကိုပေါ့နော်တော်တော်များများလည်းသုံးကြတယ်ဒါပေမဲ့ဒီအရေးပေါ်လူနာအတွက်ပဲပေးသုံးသေးတယ်ပေါ့နော်ဆိုတော့ဒီ Remdesivir ဆေးအကြောင်းနည်းနည်းပြောပြပေးပါ
သူကစပြီးတော့ထုတ်တာကတော့ Ebola virus အတွက်ကိုထုတ်တာပေါ့နော်။ဒါပေမဲ့သူအဲ့ဒီအတွက်ကိုအသုံးမပြုလိုက်ရအောင်သူကအကျိုးသိပ်မထူကြပါဘူး။အခုဒီနောက်ပိုင်းဒီ COVID-19 နဲ့အတွက်ကြားတဲ့ခါကျတော့မှသူအကျိုးထူတယ်ဆိုတာလေးဟာတွေ့တယ်။တွေ့တယ်ဆိုတဲ့ခါကျတော့သူတို့အဲ့ဒီမှာစပြီးတော့သုံးကြတယ်ပေါ့နော်။သူ့ကိုကြတော့ဒီ virus ကိုခုခံပေးတယ် virus ကိုဓာတ်လိုက်တိုက်ထုတ်ပေးတယ်ပေါ့နော်။ virus ကိုဓာတ်တိုက်ထုတ်ပေးရတော့ကြောင့် antiviral လို့ခေါ်တယ်။သူကခုနကတော့ကဒီ dexameter ဆုံးနဲ့ရှင်းမယ်ဆိုလို့ရှင်ဟိုကကြာ virus ကိုထိရမှာမဟုတ်ဘူးဟိုကကြာဒီ virus ကြောင့်ဖြစ်လာတဲ့အကျိုးဆက်ရောင်တဲ့ဟာတွေပေါ့နော် inflammation ရတယ်ဆိုတော့ပြင်းထန်အဆုတ်ရောင်ဆိုတဲ့ဟာမျိုးတွေကိုထပ်ပြီးတော့မဖြစ်အောင်သူကထိန်းပေးတာဒီဘက်ဒီ remdesivir ကကြာတော့သူက virus ကိုထပ်ပြီးတော့ပွာလို့မရအောင်လို့သူကပိတ်ပေးတယ်ဆိုတော့နှစ်ခုက target လုပ်တဲ့ဟာချင်းမတူဘူ
းဆိုတော့ဒီ remdesivir ဆေးကိုသုံးလို့ရှင်ချိန်တိုတိုအတွင်းမှာလူနာတွေပြန်ပြီးထူထောင်ထောင်ဖြစ်တယ်လို့ပြောတာအဲ့ဘာကြောင့်များဒီလိုမျိုးဖြစ်တာလဲနည်းနည်းရှင်းပြပေးပါလ
ားလူနာကဒီ random city ကမပေးရနဲ့ပေးရနှစ်ခုရှင်းလိုက်မယ်ဆိုရင်မပေးတဲ့လူကသူကအချိန်ဥမာ15ရက်ကြာမယ်ပေါ့နော်15ရက်ကြာမယ်ဒီပေးတဲ့လူကကြာတော့17ရက်ကြာမယ်ဆိုအဲ့လိုအချိန်တိုတိုနဲ့ထူးထူးထောင်ပြန်ဖြစ်တယ်ဆိုတော့သူကဒီဆေးကဘလူးရဲ့ဆဲတွေထဲမှာဝင်နေပြီးတော့ပွားနေတဲ့ virus ကိုသူကမပွားအောင်လို့သူကဝင်ပြီးပိတ်ပြီးလိုက်တယ်ပေါ့အဲ့ဒီတော့ကြောင့်မလို့ဟိုရှိနေတဲ့ virus တွေကသူကလည်းသူအချိန်တိုင်းတာသူ့တက်တန်းတစ်ခုရောက်သွားပြီးတဲ့ခါကျရင်သေးသွားတယ်။သေသွားပြီးတဲ့ခါကျရင်ကြံတဲ့ဟာထပ်ပြီးမျိုးဆက်ပွားလို့မရတော့ဘူးဆိုတော့အဲ့ဒီမှာလူကပြန်ပြီးအနလန်ပြန်ထလာတာပါ
။ဆိုတော့ remdesivir ကိုအခုလည်းဒီယောဂအတွက်ဆက်ပြီးသုံးနေတော့မယ်လား
။သုံးနေတော့မယ်။ remdesivir သူက first line အနေနဲ့သုံးတဲ့ဟာလို့မျိုးဖြစ်သွားတယ်။သူကဒီ covid နဲ့ရောက်ရောက်ချင်းလူတွေမှာဆိုလို့ရှိရင်သူတို့ကိုအကျော်နဲ့ထိုးသွင်းတာပေါ့နော်။အကျော်ထိုးတဲ့ standard care အနေအမှာတခြားဆေးကိုမသုံးတော့ဘဲ remdesivir ကိုသူကသုံးလိုက်တယ်။ဟို dexameter ဆုံးကကြတော့ယောဂပြင်းထန်တဲ့သမားတွေကိုကြတော့တအားကြီးဟိုအဆုတ်တွေအရင်ရောင်နေတယ်ဗာညာဆိုတဲ့ခါကျရင်အဲ့ခါကျရင်သူတို့ထည့်ပြီးတော့သုံးတယ်။
ဆိုတော့အခု COVID-19 နဲ့ပတ်သက်တဲ့ဆေးရည်တွေမှာဒီ dexameter ဆုံးကို Britain ကသိပ္ပံပညာရှင်တွေကသူဒီဟာသုံးတာအကျိုးရှိတယ်လို့သူတို့စပြီးပြောပါတယ်။ dexameter ဆုံးက COVID-19 ဒီရောဂါ virus အတွက်ဘယ်လိုများသူအလုပ်လုပ်လဲနည်းနည်းရှင်းပြပေးပါ
။ဟုတ်ကဲ့ပါ။သူကအဲ့ dexameter ဆုံးကပုံမှန်တိုင်းပြောရမယ်ဆိုလို့ရှိရင်သူကအဲ့လိုအဆင့်အညစ်ရောင်လေးဘက်နာသမားတို့ကင်ဆာရောဂါအချို့အဲ့လိုမျိုးပေါ့ပြင်းထန်တဲ့ကင်ဆာရောဂါသမားတွေအရန်နာကျင်နေဆိုတဲ့ဟာမျိုးတွေမှာအနာသက်တအောင်လို့ဟိုပေးတယ်ဆိုတဲ့သဘောမျိုးပဲပေးကြတယ်။တချို့ဓာတ်မတည့်တဲ့ allergy အရန်ပြင်းတဲ့ဟာမျိုးတွေဆိုလို့ရှိရင်လည်းသူတို့အဲ့ဒီ dexameter ဆုံးပေးတယ်ပေါ့နော်။နောက် TB အဆုတ်ရောင်အဲ့လိုမျိုးဟာမျိုးတွေမှာဆိုလို့ရှိရင်လည်း antibiotic နဲ့တွဲပေးတယ်ဆိုတဲ့ဟာမျိုးတွေတော့ရှိတယ်။ဒါပေမဲ့သူအဓိကလုံးဆောင်တဲ့ဟာကအယောင်ကျတဲ့ဟာပဲ။သူကဒီ covid ကိုကာကွယ်တာတို့ဘာလို့လဲလုပ်လို့မရဘူး။သူမျိုးကတောက်ထားတယ်ဆိုတဲ့ဟာမျိုးလည်းလုပ်လို့မရဘူး။သူကမြန်မာနိုင်ငံမှာဆိုလို့ရှိရင်သူကဟို prednisolone ဆိုတဲ့ဟာမျိုးလူတွေကြားဖို့မယ်နေတူတယ်။သူကဒီ steroid တဘောမျိုးပဲပေါ့နော် prednisolone နဲ့မတိုးရတဲ့လူတွေဆိုလို့ရှိရင် dexam တစ်စုံပေးကြတဲ့ဟာရှိတယ်။ဆိုတဲ့ခါကျတော့သူကပြင်းနဲ့အယောင်ကျစေ steroid ပါစေပေါ့နော်။ဆိုတဲ့ခါကျတော့ဒီတိုင်းအလကားတွေအလကားတော့မသုံးသင့်ဘူးပေါ့နော်။ကြိုတင်ကာကွယ်တယ်ဆိုတဲ့ပုံစံမျိုးနဲ့သုံးနေဆိုတာမျိုးကတော့မဖြစ်သင့်ဘူးပေါ့နော်။covid မှာသုံးတယ်ဆိုရင်ဟာလေအဓိကကသူက virus ကိုကာကွယ်ဖို့အတွက်မဟုတ်ဘူး virus ကိုတိုက်ထုတ်ဖို့အတွက်လည်းမဟုတ်ဘူး virus ကြောင့်ဖြစ်နေရတဲ့လူတွေအနာသက်သာလို့သက်သာညာအဆုတ်ရောင်တဲ့ဟာတွေအယောင်ကျလို့ကျန်တယ်အဲ့လိုမျိုးနဲ့ပြီးပြီးတော့ထောက်ကူပေးတဲ့သဘောမျိုးလေ
ဒီမတိုင်ခင်တော့ငှက်ဖျားယောဂအတွက်ပေးတဲ့ဒီ hydroxychloroquine ဆေးတွေကို testing နေလုပ်တယ်ပေါ့နော်ဆိုတော့အဲ့အခြေအနေလေးနည်းနည်းပြောပြပေးပါအခုတော့ဒါဆက်ပြီးတော့စမ်းတော့မယ်လား
ဂျူလ15ရက်နေ့အဲထုတ်ပြန်တဲ့အရာတော့ဒီ hydroxychloroquine ကိုသုံးတဲ့လူ group နဲ့မသုံးတဲ့ group နဲ့နှစ်ခုရှင်တဲ့ဟာမှာအကျိုးသေးသာထူးခြားတယ်ဆိုတဲ့ဟာမရှိဘူးဆိုပြီးတော့သူကသူ့ကိုအသုံးပြုတဲ့ဟာကိုပြန်ပြီးရုပ်ထားတယ်ဆိုပြီးတော့သူတို့ပြောထားတယ်အကျိုးထူးလို့ထူးခြားဆိုပြီး hydroxychloroquine နဲ့စပြီးတော့စမ်းသပ်ကြည့်တယ် result တွေပြန်ရတဲ့အရာမှာဆိုလို့ရှိရင်တိုက်ပြီးထူးခြားမှုတိတ်မရှိဘူးဆိုပြီးတော့သုံးတဲ့ဟာကိုခဏပြန်ပြီးပြတ်ထားတယ
်ဒီကဆံဝန်ကြီးကပြောနေကြတော့COVID-19 အတွက်ဆေးရဆိုလို့ရှင်ဒီနှစ်2020နှစ်ကုန်လောက်မှာရမယ်လို့ပြောတယ်တချို့ကလည်းဒီလောက်မြန်မြန်ကြီးမရနိုင်ဘူးပေါ့နော်ဘာကြောင့်ကြာလဲဘယ်လောက်လောက်ကြာနိုင်လဲနည်းနည်းပြောပြပေးပ
ါဘာလို့လဲဆိုတော့ဒီ normal FDA ရဲ့ clinical trial process ကသူကကြာတယ်ဘာလို့လဲဆိုတော့သူ့ရဲ့အဆင့်ဆင့်ပေါ့နော် phase 1 phase 2 phase 3ဆိုပြီးတော့30အဲ့လိုမျိုးခွဲပြီးတော့စစ်ကြတယ်စစ်ပြီးရခါကြလို့ရှိရင်လူတွေရဲ့သူ့နလန်ပြန်ထပြီးသွားလို့ရှိရင်တော့ဘယ်လောက်ထိအကျိုးထူးရယ်ဆိုတဲ့ဟာကြီးအဲ့ဒါတွေကိုတိုင်းပြီးတော့သူကပြန်ပြီးတော့လူကြီးရဲ့အရေးတော့လဲ phase 1ဆိုလို့ရှိရင်10ခန်း phase 2ဆိုလို့ရှိရင်100ခန်း phase 3ဆိုလို့ရှိရင်1000ခန်းဆိုတဲ့ဟာမှာသူကအဲ့လို3000 4000 5000 6000အဲ့လိုမျိုးလူအုပ်ကိုသူလောက်ရတဲ့အတွက်ကြောင့်မလို့လူရဲ့ဒီ racial background သူရဲ့နောက်ခံဘာ complication ရှိရနောက်ခံယောဂအရာစုံတွေအကြောင်းလည်းတစ်ခါပြန်ပြီးတော့ sit down ပြရအဲ့တော့အဲ့ဒါတွေကိုလောက်ရတဲ့အကြောင်းမျိုးအချိန်ရတော့ပုံမှန်တိုင်းဆိုရင်ကြာတယ်ကြာတာကစပြီးတော့ဈေးအစ်တစ်ခုပေါ်လာနေပြီးတော့နောက်ဆုံး phase 3ပြီးတဲ့အထိဆိုလို့ရှိရင်9နှစ်လောက်ကတော့အနည်းဆုံးကြာတယ်ဒါဈေးအစ်တစ်ကိုကျွမ်းပြောတာပေါ့နော်ဒါပေမဲ့အခုဒီမှာလူတွေရတယ်ဖြစ်တာရအများကြီးဆိုတော့စမ်းတဲ့ဟာလည်းဂျောင်းနေနေကျင်လာတယ်ပေါ့နော်စမ်းရတယ်တစ်ချိန်တည်းမှာပဲလူအများကြီးကိုစမ်းနိုင်တယ်ဆိုတဲ့ဟာတွေဖြစ်လာတယ်ဆိုတော့ခါကြောင့်တကယ်တမ်းသူတို့အမှပြောတယ်ဆရာဝန်ကြီးပြောတယ်ဒီနှစ်ကုန်လောက်ကိုရောက်နိုင်တယ်ဆိုတဲ့ဟာတော့ညှော်လင်းလာညှော်လင်းလို့ရတယ်ဒါပေမဲ့ဟိုဒါကသူအချိန်တိုင်းတာတခုကတော့သူ့ရအစေးကိုအလုံးလုံးတဲ့အချိန်ကိုတော့နောက်ဒီယောဂဖြစ်နေလူတွေတတ်တာတဲ့ဟာကိုပြန်ပြီးတော့ချိန်ရတယ်ဆိုတော့ခါကြောင့်ကျွန်မကိုယ်ပိုင်အမြင်နဲ့ပြောတာတော့ရမလားမရမလားဆိုတော့ဒါကျွန်မတို့လည်းမသိချဘူးပေါ့
မခင်စားဝင်းပြေပြောကြခြင်းတယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ဆုံကြပါမယ်။